ကချင်ပြည်နယ်ဘားကန်ဒေသကမိုင်းမြို့ဘက်မှာ KNU နဲ့မြန်မာစစ်တပ်ကြားဇန်နဝါရီလ23နဲ့24နှစ်ညစတိုက်တိုက်ပွဲတွေဖြစ်ပွားနေတယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကပြောပါတယ်။ဒီအချိန်မှာပဲကချင်နေချင်းခရီးရန်အတင်းချုပ် KBC ကစေနာဝန်ထမ်းဆီယာမနှစ်ယောက်တပ်ဖြတ်ခံရမှုနဲ့ပတ်သက်လို့ကချင်လူမှုအတိုင်းဝိုင်းကြားမကျေနပ်မှုတွေတိုးပွားနေပါတယ်။အကြောင်းဆုံးတော့နန်းလောင်းကဆက်သွယ်မေးမြန်းထားပါပါ။
ကချင်ပြည်နယ်ဖားကန့်ကမိုင်းတောလန်ဖက်နယ်အင်တော်ကြီးဝေလုံဖက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးမနေ့ကတော့စစ်သားတွေတင်လာတဲ့ထရက်ကား6စီး9စီးလောက်ဖားကန့်ဖက်ကိုတက်သွားတယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကကိုစာကြည်က VOA ကိုပြောပါရယ
်အဲ့ဒီကမိုင်းရစ်တက်ကိုမနေ့ညခေတ်ကတော်တော်ပြင်းထန်နေဟာအဖြစ်ပဲအဲ့ဒီဒီကဆိုစစ်သားတွေလည်းကားပေါ်ထပ်ပါအရင်6စီး9စီးတက်သွားတယ်ဖားကန့်တန်းတို့နော်အခြေအနေကတော့ပြင်းထန်တဲ့အခြေအနေရှိတယ်ဖားကန့်တန်းတို့မှာအဲ့တိုက်ပွဲကဆက်တိုက်နေဖြစ်နေတယ်မနေ့ညရေဟိုနေ့ညရေဘယ်တော့မညဆက်တိုက်အဲ့ဒီကာမိုင်းယူအချက်တက်ဘယ်တော့ကာမိုင်းနဲ့အရင်ဖားကန့်နန်းဟောင်းဘောဒေဆိုင်ကခံရင်ရှိတယ်အဲ့ဒီပက်စီအမ်ရေယူအရှိတယ်အဲ့ဒီယူအနမ်တက်တိုက်ပွဲတော့ပြင်းထန်တာဘယ်တော့အဲ့ဒီ
ကာမိုင်းမြို့ကိုတန်ရာရသူမြန်မာစစ်သားတွေရောက်ရှိလာတာမျိုးတွေတွေ့ရပေမဲ့ KNO ဘက်ကအတိအပြောက်တင်းကိုတော့မသိရဘူးလို့သူကဆက်ပြောပါတယ်ခုခါမြန်မာစစ်တပ်လက်အောက်ရောက်သွားတဲ့ရွာသားတွေအတော်လေးကိုဒုက္ခရောက်နေကြပြီးလူမှုကယ်ဆယ်ရေးအဖွဲ့တွေရမင်းရဖွားတွေဘာသာရေးအသင်းအုပ်စရာတွေဂိုင်းကနာပေါင်းစုံကစ조사ပေးမယ်စစ်တပ်ကဘယ်သူ့ကိုမှရွာထဲဝင်ခွင့်မပေးဘူးလို့ပြောပါတယ်
ဒီတော့တကြီး6 700တက်ပေါ်တော့အခုအဲ့တက်ကစိုက်ပွဲတော့မဖြစ်ဘူးအခုဒီကေတော့တကြီး6 ဦးချုပ်တဲ့တော့ခံဖြစ်တဲ့အခုကတော်တော်အောက်မှာဖြစ်သွားပြီအဲ့မှာရှိတဲ့ဒီလိုလိုထွက်တဲ့တော့ဒုက္ခရောက်နေပြီအခုထိအဲ့ဒီဒုမှုကိစ္စရဲ့အတင်းကိုဝင်ခွင့်ရပြုဘူးသမီးရခဒီတဲ့အဲ့ဒီပါတာရဲ့အတင်းကောင်းဆောင်ကိုဘကအဖေကလည်းခိုင်းကနအပေါင်းစုလက်စားရပါတယ်ဒီရှူရှံရောအလုံးကဝိုင်းလင်းကြည့်စားနေတာနဲ့ခုမဖြစ်ဘူး
ကချင်ပြည်နယ်ကဆက်လက်ဖြစ်ပွားနေတဲ့တိုက်ပွဲသတင်းတွေနဲ့ပတ်သက်လို့အမျိုးသားလူတော်အမတ်ဦးခက်ထိန်နမ်ကိုမေးမြန်းရမှာတော့သူကအခုလိုပြောပါရယ်
။အဲဒီ22ရက်နေ့ကတော့ကမိုင်းနဲ့မိုးကောင်းကြားမှာနေနေရာလောက်မှာနည်းနည်းတိုက်ပွဲနေပေါ့နော်တိုက်ပွဲနေချင်းဖြစ်တယ်လို့အဲ့ဒီလောက်ပဲကြားတယ်
။ဖားကန့်ဒေသကတိုက်ပွဲကြားပိတ်မိနေတဲ့အောင်ပါလေးရွာသားနဲ့ကန်စီရွာသားအပါအဝင်လူပေါင်း3000တို့ရဲ့စားနပ်ရိက္ခာအခြေအနေနဲ့ပတ်သက်လို့ကချင်ငင်းချမ်းရဲ့အချိုးဆောင်ဖွဲ့ PCG ကပြောခွင့်ရသူဦးလမိုင်ခွန်ကြားကိုမေးမြန်းရမှာတော့သူက VOA ကိုအခုလိုပြောပါရယ်
။ကျွန်တော်ဒီကချင်ပြည်နယ်အစိုးရဖွဲ့နေပြီးတော့မှဖားကန့်မှာရှိတဲ့ဒီနေ့အုံချွေမှုအဖွဲ့ရဲ့အနေနဲ့တင်ပါလေအမှဆန်စီစားတွေသူတို့တပ်ပို့နေတယ်လို့သိရသိရတယ်ကြာအလုံးက1000ကျော် 3000 နီးပါးတော့ရှိသေးတယ်ကြာအလုံးအဲ့ဒီပုံမာလီက1500ဦးနဲ့ဒီဒေသခံကန်စီရလူတွေနဲ့1000ကျော်နဲ့ဆိုတော့1000ကျော် 3000 နီးပါးတော့ရှိတယ်သူတို့ကတော့တချို့ကတော့ဟိုကကောအောင်ပါလီမှာတွားချင်တဲ့လူတွေရှိတယ်လေတချို့ကတော့ဒီအမှတိုက်ပွဲဖြစ်တဲ့ခါကျတော့ဘယ်တော့ဘယ်ခါကျရင်ဖြစ်လာမလဲဆိုတာမသိရဘူးနည်းနည်းစိုးရိမ်မှုရှိတယ်သူတို့ဖက်ကမှာဒီစီသူတို့ကဒလုံးချင်းဖက်ကမှာဖြစ်တာလားရှိနေတယ်လို့သူတို့စီလည်းလမ်းပြောတာရှိတယ်ဖက်ကကရတိရဖတ်တယ်လို့ပြောတာရှိတယ်ဒါပေမဲ့အဲ့ဒါကဟိုတမ66ဘက်ကဒီတိရဘယ်စိတ်ခုမပေးထားဘူး
တချိန်ထဲမှာပဲကချင်နစ်ချင်းခရီးရန်အတင်းချုပ် KBC စေတနာဝန်ထမ်းဆီယာမနှဦးကိုတီလ16ရက်နေ့ညတကောင်လောက်မှာအမြင်မသိသူတွေကအဓမ္မပြုကြည့်ပြီးတက်ဖြတ်သွားတာနဲ့ပတ်သက်လို့ကချင်လူမှုအတိုင်းဝိုင်းကြားမှာမကျေနပ်မှုတွေလည်းအတော်လေးကိုတိုးလာနေပါတယ်။မနေ့ကဇာပနအခမ်းအနားမှာလူပေါင်းတောင်းချီလာရောက်ပို့ဆောင်ကြပြီးအသက်ခံလိုက်ရတဲ့ဆီယာမနှဦးရဲ့တပ်ပုံတွေကချင်ပြည်နယ်အလံတွေကင်ဆောင်ပြီးကြွေးကြော်ပို့ဆောင်ပေးခဲ့ကြတာပါ။ဆီယမတယောက်လက်ထဲစပင်မွေးတွေ့ခဲ့တာနဲ့ပတ်သက်လို့ DNA စစ်ဆေးမှုလုပ်ဖို့ပြောဆိုမှုတွေနဲ့ပတ်သက်ပြီးဘယ်အဖွဲ့ကစစ်ဆေးမယ်ဆိုတာကိုလည်းအတိအကျမသိရသေးပါဘူး။အသက်ခံလိုက်ရတဲ့စေတနာဝန်ထမ်းဆီယမနှဦးရဲ့နောက်ဆုံးစုံစမ်းစစ်ဆေးနေမှုနဲ့ပတ်သက်လို့အမျိုးသားလူတော်အမတ်ဦးခက်ထိန်နမ်ကိုမေးမြန်းရမှာတော့သူကအခုလိုပြောပါရယ်
။ကျွန်တော်အနေနဲ့အဲ့ဒီအသေးစိတ်အပိုင်းကတော့တိကျတော့မသိဘူး။ရှင်တိတိကျကျကြည့်အောင်ဆိုပြီးတော့အားလုံးကဝိုင်းဝန်းစူးစမ်းနေတယ်ဆုံးသွားတဲ့နောက်ဆုံးအခြေအနေကတော့ဘာမှဂါဂနာနာတော့မသိဘူးကြ
။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနနဲ့ဗြိတိရှ်တန်ယုံကလည်းအသက်ခံလိုက်ရတဲ့ဆီယမန်အူကိစ္စအမှုမှန်ပေါ်ပေါက်ရေးစုံစမ်းစစ်ဆေးပြီးထိထိရောက်အရေးယူဖို့မြန်မာအစိုးရကိုတိုက်တွန်းထားပါတယ်ရှင်။
နန်းလောင်ရဲ့ဆက်သွယ်မေးမြန်းချက်ဖြစ်ပါတယ်အခုလိုကချင်ကျောင်းဆီယမန်အူအရမကျင့်တေဆုံးမှုအတွက်မလေးရှားနိုင်ငံရောက်မြန်မာအရေးလှုပ်ရှားတဲ့အဖွဲ့အစည်းတွေစုပေါင်းပြီးစနေနေ့ကကွာလာလမ်ပူမြို့မှာဝန်ထမ်းချင်းအထင်မှအခမ်းအနားလုပ်ရင်းကချင်ဒေသမှာအစိုးရစစ်တပ်တွေထိုးစစ်ဆင်လာရက်ဖို့တောင်းဆိုခဲ့ကြပါတယ်